Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်နေတနေ့တာအမောပန်းပြေကြပါလေခင်ဗျာ VOA American တိုင်းရဲ့2019ခုဖေဖော်ဝါရီလ29ရက်တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲနဲ့9:00နာရီအထိ Washington DC မြို့တော်ကနေလိုင်းလွင်ပြီးတာ16:25ရိုးကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကျွန်တော်ကြော်ကြော်သိင်းကြညာပါပါသမရဒေါ်နယ်ထရမ့်စီစဉ်နေတဲ့အစိုးရအဖွဲ့အုံစီအစည်းအဝေးမှာစစ်ဖက်အတွက်တိုးထားပြီးနိုင်ငံသားရေးနဲ့တခြားဌာနတွေအတွက်ရှော့ချဖို့ရှိပါတယ်။မြောက်ကိုရီးယားမှာလူညုံရေးဆိုင်ရာအကြီးအကဲတာဝန်ရှိသူ9ဦးကိုလေရင်ပစ်ဆက်တနက်နဲ့ပစ်ပြီးအဆုံးစီရင်လိုက်တယ်လို့တောင်ကိုရီးယားထောက်လှမ်းရေးကပြောပါတယ်။အလွယ်ကျော်တစ်ခုဖြစ်ခဲ့တဲ့တနင်္ဂနွေညအော်စကာရုပ်ရှင်ထူးချွန်စုပေးပွဲမှာ Moonlight ရုပ်ရှင်ကအကောင်းဆုံးဇာတ်ကားဆုရသွားပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။လွတ်တော်မှာသူရဥရွှေမန်ဦးဆောင်တဲ့ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာသွန်းသပ်ရေးကော်မရှင်ဟာဖွဲ့စည်းပုံနဲ့မညီညွတ်တဲ့အတွက်ဆက်ပြီးသက်တမ်းမတိုးဖို့တမရော်သာကိုယ်စားလှယ်တွေကတောင်းဆိုနေကြပါတယ
်။ကျွန်တော်တို့ပြောရမယ်ဆိုရင်တော့ကျွန်တော်ဥပဒေပြင်ရေးနယ်ပယ်ရှိပြီးသားဒီလိုလို့တော့မျိုးသားလို့တော့ရှိနေပြီးသားကျွန်တော်ဥပဒေပြင်ရေးလုပ်ငန်းတွေကိုပြည်ပြင်းလုပ်နေကြတယ်။လုပ်နေကြရင်တော့ခုလိုမျိုးထပ်ပြီးတော့လာလုပ်တယ်ဆိုတော့ကျွန်တော်ဥပဒေပြင်လုပ်ငန်းဖွဲ့တွေရာပဲအရေးကြီးရှိလို့လား။
ဘူဝင်းယုတ်မောင်ပြောကြားသွားတာပါဒီအကြောင်းသတင်းပေးပို့ချက်နဲ့အတူ UNFC တိုင်းသားလက်နက်ကင်တွေကိုတရုတ်အထူးတန်ကိုယ်စားလှယ်ကဘာကြောက်သွားရောက်တွေ့ဆုံရတာပါလေဒါနဲ့အတူလက်ဘရောင်ကျင်းနီကားတွေကိုဒေသခံတွေဆက်ပြီးတားမြစ်နေပါတယ်ဒီလိုစိတ်ဝင်စားဖွယ်သတင်းတွေကိုတင်ပြသွားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကပြောပြကြမှာပါ
အမေရိကန်သမ္မတဒေါ်နယ်ထရမ့်အဆိုပြုတင်သွင်းမဲ့အစိုးရအဖွဲ့အတွက်ဘတ်ဂျက်ထဲမှာကာကွယ်ရေးဌာနအတွက်အသုံးစရတိုးတောင်းထားပြီးနိုင်ငံသားရေးဌာနနဲ့တဘာဝပတ်ဝန်းကျင်ကာကွယ်ရေးအေဂျင်စီ EPA လို့တခြားအဖွဲ့အစည်းတွေအတွက်အသုံးစရရှော့ချထားပါတယ်။ Federal အစိုးရရဲ့အသုံးစရနဲ့ပတ်သက်တဲ့ရည်မှန်းချက်ကိုအစိုးရဌာနတွေစီဒီကနေ့ပေးပို့မဲ့မှတ်တမ်းစာထဲမှာအသေးစိတ်ဖော်ပြထားတယ်လို့အစိုးရအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ပုံပြီးပြည့်စုံတဲ့ဘတ်ဂျက်ရေးဆွဲထားချက်ကိုမတ်လလယ်လောက်မှာထုတ်ပြန်မယ်လို့ခန့်မှန်းထားတဲ့အကြောင်းစီမံခန့်ခွဲရေးနဲ့ဘတ်ဂျက်ရေးရာယုံ OMB ကပြောပါတယ်။စစ်ဘက်ကိုတိုးချက်တည်ဆောက်သွားမယ်ဆိုတာရွေးကောက်ပွဲမဲဆွယ်စည်းဝေးကာလအတွင်း Mr. Trump ကတက္ကသိုလ်လေကြီးပြေပြောဆိုခဲ့ပြီးအမေရိကန်သမိုင်းမှာအကြီးမားဆုံးစစ်ဖက်တည်ဆောက်မှုတစ်ခုကိုလုပ်သွားမယ်အကြောင်းတောက်ချာနေကပြောတဲ့မိန့်ခွန်းတစ်ခုထဲမှာထပ်ပြီးအခိုင်အမာပြောသွားပါတယ်လူမှုဖူလုံရေးနဲ့ Medicare ကျန်းမာရေးစောင့်ရှောက်မှုလိုစီစဉ်တွေအတွက်အသုံးစရိတ်ကိုတော့ဖျက်တော့မှာမဟုတ်ဘူးလို့သမ္မတ Trump ကဆိုပါတယ်
အမေရိကန်ပြည်ထောင်စုဝါရှင်တန်မှာဒီကနေ့ပြည်내အုပ်ချုပ်ရေးမှူးတွေနဲ့တွေ့ဆုံတဲ့အခါမှာတော့သမ္မတအိုဘားမားလက်ထက်ကချမှတ်ခြင်းသုံးခဲ့တဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုဖျက်သိမ်းပြီးအစားထိုးရင်းနဲ့ပတ်သက်လို့အခြေအတင်ပြောရလိမ့်မယ်လို့ခန့်မှန်းထားတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောပါရယ်ပြီးခဲ့တဲ့စနေနေ့ကပြည်내အုပ်ချုပ်ရေးမှူးတွေရဲ့ဆွေးနွေးပွဲမှာတော့ဝင်ငွေနဲ့တဲ့အမေရိကန်ပြည်သူတန်း80ကျော်ခန်းစားနေတဲ့ချွတ်တဲ့သူတွေကိုစေဝါကုသပေးတဲ့ပြည်တော်စုအစိုးရရဲ့အစည်းအဝေးကိုအလုံးစုံပြန်လည်ဆန်းစစ်ရေး Republican အုပ်ချုပ်ရေးမှူးတွေရဲ့အဆိုပြုချက်အပေါ်မပြေမလည်ဖြစ်ခဲ့သေးတာပါ။ပြည်내အုပ်ချုပ်ရေးမှူးများအဖွဲ့ NGA နှစ်ပတ်လည်ညီလာခံအတွက် Washington ကိုပြည်내အုပ်ချုပ်ရေးမှူး40ကျော်ရောက်ရှိနေတာဖြစ်ပါတယ်။သမရရဲ့မူဝါဒတချို့နဲ့ပတ်သက်ပြီးသဘောမတူကြတဲ့အုပ်ချုပ်ရေးမှူးတွေပါရှိနေပေမဲ့မနေ့တနင်္ဂနွေနေ့ညကသမရအင်ပြော်မှာကျင်းပတဲ့ညစာစာပွဲမှာတော့သမရကအမေရိကန်ပြည်ထောင်စုအတွက်အရေးပါလာတဲ့အုပ်ချုပ်ရေးမှုတွေလို့ချီးကျူးပြောဆိုသွားပါတယ်။နိုင်ငံတွင်းကခန့်မှန်းခြေ17တန်းလောက်ရှိနေတဲ့တရားမဝင်နေထိုင်သူတွေအရေးထိထိမိမိကင်တွဲဖို့မကြိုက်ခင်ကထုတ်ထားတဲ့သမရရဲ့အမိန့်ညင်ညာချက်တွေမှာဆိုရင်လေပြည်ထောင်စုလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်ဖို့ညှဉ်းဆန်တဲ့မျိုးတွေကိုပြည်내အစိုးရရဲ့ရန်ပုံငွေဒေါ်လာတန်1000နဲ့ချီဖြတ်တောက်ပြဖို့ချိန်ချောက်ထားတာလည်းပါဝင်ပါတယ်
။အင်ဒိုနီးရှားနိုင်ငံဘန်ဒုံးမြို့ကအစိုးရဆောက်ဦးတို့ကမှလက်လုပ်ပုံတစ်လုံးပေါက်ကွဲပြီးတဲ့နောက်အကြံဖက်ဝါဒီလိုတန်ရရှိသူတူအူကိုအင်ဒိုနီးရှားရဲတပ်ဖွဲ့ကပစ်တက်လိုက်ပါတယ်။လျှက်စစ်ပေါင်းအုပ်နဲ့လုထားတဲ့ဖောက်ခွဲပစ္စည်းအဆောက်အဦနာကကွက်လက်တဲ့ဒီကနေ့ပေါက်ကွဲတာကနေထိခိုက်ဒဏ်ရာရတာတော့မရှိဘူးလို့အနောက်ဂျာဗာပြည်နယ်ရဲချုပ်အန်တွန်ချာလီယန်ကပြောပါတယ်။ပေါက်ကွဲမှုဖြစ်ပြီးတဲ့နောက်တန်ရရှိသူဟာအဆောက်အဦတွေကိုပြေးဝင်ပြီးစပစ်ခတ်တာကြောင့်ရဲတပ်ဖွဲ့နဲ့အပြန်အလှန်ပစ်ကြပြီးနောက်ဆုံးမှရဲကအဲ့ဒီလူကိုပစ်တက်လိုက်တယ်လို့ပြည်နယ်ရဲချုပ်ချာလီယန်ကပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာ2002ခုနှစ်ကဘာလီကျွန်းနိုင်ငံတစ်ခုမှာဘုံးကွဲတိုက်ခိုက်တာကြောင့်လူနေရာကျော်တည်ဆုံးသွားတဲ့ပြည်အပအဝင်အစ္စလာမ်စစ်သွေးကြော်ရဲ့ဂျမ်ဖက်တိုက်ခိုက်မှုအများအပြားဖြစ်ထားပါတယ
်။အီရတ်နိုင်ငံမိုးဆူးမြို့ကအရေးပါတဲ့တံတားဒဇင်းကိုဒီကနေ့တနင်္လာနေ့မှာအီရတ်တပ်ဖွဲ့တွေကသိမ်းပိုက်နှံခဲ့ပါတယ်။မိုးဆူးမြို့အနောက်ပိုင်းကနေအစ္စလာမ်ရဲ့အစိုးရ IS စစ်သွေးကြော်တွေကိုရှင်းလင်းရေးအီရတ်တပ်ဖွဲ့ရဲ့သတင်းတပတ်ကြားထိုးစစ်တွေကိုလည်းဆက်ပြီးဆင်နွှဲနေတာပါ။မိုးဆူးမြို့ကိုပိုင်းခြားထားတဲ့ဒီဂရစ်မြစ်ရဲ့အမှတ်လေးတံတားလို့ခေါ်တဲ့တောင်ဘက်အစွန်ဆုံးမြစ်ကူးတံတားကိုအစိုးရဘက်သားတပ်ဖွဲ့တွေကသိမ်းပိုက်နှံခဲ့ပြီလို့အီရတ်အစိုးရတာဝန်ရှိသူတွေကပြောတာပါ ပစုမျိုးတိုက်ပွဲတွေအတွင်းတရားတွေအလုံးပျက်စီးဖျက်ဆီးခံထားရပြီးမြစ်ကိုပြန်ပြီးဖျက်ကူးနိုင်ပြီဆိုရင်တော့စစ်တပ်အနေနဲ့တပ်ဖွဲ့တွေရွှေ့နိုင်မှာဖြစ်သလိုအထောက်အကူတွေလည်းပို့နိုင်မှာဖြစ်ပါတယ်။မစုမျိုးနောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်လာချိန်မှာပဲဒီဒေသကအရက်သားတွေအတွက်လည်းစိုးရိမ်နေကြရပါတယ်။ရက်သားတွေဟာဆန်းနှစ်ရက်ခါလောင်စာကြီးတဲ့စေဝပစ္စည်းပြက်လက်မှုတွေနဲ့ရင်ဆိုင်နေရပြီးလူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခအဖြစ်ကုလသမဂ္ဂကဖော်ညွှန်းပြောဆိုထားပါတယ်။ရက်သားအများအပြားကတော့မိုးဆုမြို့အရှေ့ဘက်ကတိုက်ပွဲတွေကြောင့်အနောက်ဘက်ကိုထွက်ပြေးခဲ့ကြရသူတွေဖြစ်ပါတယ်။မိုးဆုမြို့အရှေ့ဘက်ကိုတော့ဣရက်တပ်ဖွဲ့တွေကပြီးခဲ့တဲ့နိုဝင်ဘာလကဆက်လို့သုံးလကြာထိုးစစ်ဆင်ပြီးထိန်းချုပ်နိုင်ခဲ့တာဖြစ်ပါတယ်။
Your American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေတနင်္လာညနေဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြောက်ကိုရီးယားလူမျိုးရင်းဆိုင်ရာကြီးတန်းတာဝန်ရှိသူ၅ဦးဟာတရင်မားတွေပေးတဲ့အတွက်ခေါင်းဆောင်ခင်ဂျွန်အွန်းကဒေါသထွက်တာကြောင့်သူတို့ကိုလေရင်ပြစ်တနက်နဲ့ပြစ်ပြီးအဆုံးစီရင်လိုက်တယ်လို့တောင်ကိုရီးယားထောက်လှမ်းရေးအဖွဲ့ကဒီကနေ့ပြောပါတယ်။ခင်ဂျွန်အွန်းရဲ့အဖေဒူမိခွဲအကိုခင်ဂျုံနန်းအစိတ်အသွင်းအသက်ခံခဲ့ရတဲ့ဖြစ်ရပ်ပေါ်မလေးရှားနိုင်ငံကစုံလွှမ်းစစ်ဆေးနေချိန်မှာပဲတောင်ကိုရီးယားမျိုးသားထောက်လှမ်းရေးအဖွဲ့ NIS ကလွှတ်တော်အမတ်တွေကိုတီးခြားအစီရင်ခံတင်ပြတဲ့အထက်မှာအဲ့လိုပြောသွားတာပါ။ဖေဖော်ဝါရီလ13ရက်နေ့ကကွာလာလမ်ပူလေဆိပ်မှာဖြစ်ခဲ့တဲ့ဖြစ်ရပ်ကိုမလေးရှားတာဝန်ရှိသူတွေကဆက်ပြီးစုံစမ်းစစ်ဆေးနေပြီးတောင်ကိုရီးယားဘက်ကတော့အဲ့လိုတပ်ဖို့ကင်ဂျွန်အောင်ကညွှန်ကြားခဲ့တာလို့ယူဆထားပါတယ်။ခေါင်းဆောင်ကင်ကိုသတင်းမှားတွေပေးတာကြောင့်အဲ့လိုစီရင်လိုက်တာလို့ဆိုပေမဲ့ဘယ်လိုသတင်းမှားတွေပေးခဲ့တယ်ဆိုတာနဲ့ဒီသတင်းကို NIS ကဘယ်လိုရခဲ့တယ်ဆိုတာကတော့မရှင်းသေးပါဘူး။ဒီတော့တင်မှာပဲကင်ဂျွန်နမ်ကိုအာယုံကျော်ထိခိုက်ပျက်စီးသေဆုံးစေတဲ့ VX ဓာတုအစိတ်နဲ့တက်တာမှာအစိတ်ပမာဏအများပြားကိုသုံးခဲ့တာကြောင့်ဆိုးဆိုးရွရွအကြောတည်တဲ့ဝေဒနာကိုခံစားရပြီးမိနစ်20အတွင်းမှာပဲသေဆုံးသွားခဲ့တာလို့မလေးရှားကျန်းမာရေးဝန်ကြီးစူပရာမနီယမ်ဆတ်သစီဗမ်ကတနင်္ဂနွေနေ့မှာပြောပါတယ်
။တောင်ကိုရီးယားသမ္မတပါကွန်ဟေးကိုအရေးယူနိုင်ရေးဆိုင်ရွက်ချက်ကဒီကနေ့တနင်္လာနေ့မှာနောက်ဆုံးလုပ်ငန်းစဉ်ကိုရောက်ရှိခဲ့ပါပြီ။အခြေခံဥပဒေခွင်ရုံးကအပိသက်ကြားနာမှုကိုဒီကနေ့မှလုပ်ခဲ့ပြီးယာယီသမ္မတနဲ့ဝန်ကြီးချုပ်ဟွမ်ဂျိုအန်းကလည်းသမ္မတရဲ့အဂတိလိုက်စားမှုအရှုပ်တော်ပုံနဲ့ပတ်သက်လို့လွတ်လပ်တဲ့ကောင်စီရဲ့စုံစမ်းစစ်ဆေးမှုတွေကိုထပ်လုပ်ဖို့ပေးချထားတာပါ။သမ္မတပါကွန်ဟေရဲ့မိတ်ဆွေရင်ချွိုင်းဆွန်စေကတောင်ကိုရီးယားလုပ်ငန်းစုကြီးတွေထံကနေဒေါ်လာ69သန်းကျော်ကိုမလျော်ဩဇာအသုံးပြုရယူခဲ့မှုနဲ့ပတ်သက်ပြီးသမ္မတပါကိုရာထူးကဖယ်ရှားဖို့လွှတ်တော်ညီလာခံကပြီးခဲ့တဲ့ဒီဇင်ဘာလမှာမဲခွဲဆုံးဖြတ်ထားတာဖြစ်ပါတယ်။သမ္မတကိုအရေးယူဖို့လွှတ်တော်ရဲ့ဆုံးဖြတ်ချက်တရားဝင်မှုရှိမရှိအခြေခံဥပဒေခုံရုံးကပြန်လည်သုံးသပ်ချိန်မှာသမ္မတပါကိုရာထူးကနေဆိုင်းငံ့ထားတာဖြစ်ပါတယ်။ဒီကနေ့အခြေခံဥပဒေခုံရုံးရဲ့အပြစ်သက်ကြားနာပွဲကိုတော့ယာရုကဆိုင်းငံ့ခံထားရတဲ့သမရပမတက်ခဲ့တယ်လို့သူမမှာအပြစ်မရှိဘူးဆိုတာကိုလည်းလူသိရှင်ညာပြောဆိုထားဆဲဖြစ်ပါတယ်။သူမအနေနဲ့ငွေကြေးအကျိုးအမြတ်လက်ခံရယူခဲ့တာမရှိဘူး။နောက်သူမရဲ့မိတ်ဆွေတွေလက်အောက်ငယ်သားတွေကကျူးလွန်တယ်လို့ဆွဆွဲကြတဲ့တရားမဝင်ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးလည်းဘာမှမသိဘူးလို့ပြောဆိုထားတာပါ။ယာရုကနေဆိုင်းငံ့ခံထားတဲ့သမရပကိုတော့2014ခုနှစ်တုန်းကစီအော့ဂရုတင်မောနှိမ့်မြုပ်ပြီးလူပေါင်း300ကျော်တိဆုံမှုနဲ့ပတ်သက်ပြီးကင်တွယ်ဖို့ပြက်ကွက်မှုနဲ့လဲဆွဲဆိုထားတယ်လို့သူမရဲ့မိတ်ဆွေရင်ချွိုင်းစွန်စေကတော့တမိဖြစ်သူနာမည်ကြီးတက္ကသိုလ်တက်ခွင့်ရဖို့အတွက်သမရနဲ့ရင်းနှီးမှုကိုရည်ရွယ်ချက်ရှိရှိအသုံးချခဲ့တယ်ဆိုပြီးဆွဲဆိုခံနေရတာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကနေထွက်ပြေးသွားကြတာလို့ဆိုတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေစီကနေကြားခဲ့ရတာတွေဟာသူမျှော်လင့်ထားတာတဲ့ပိုပြီးဆိုးရွားနေတာကြောင့်ဝမ်းနေရတဲ့အကြောင်းမြန်မာနိုင်ငံလူခွင့်ရေးချင်းနေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ဒေသအပါအဝင်ဒုက္ခသည်စခန်းတွေကိုဖေဖော်ဝါရီ20ရက်နေ့ကနေ23ရက်နေ့အထိမင်းစရန်ဟီလီသွားခဲ့ပြီးတဲ့နောက်ဖေဖော်ဝါရီ24ရက်နေ့ထုတ်ပြန်ချက်ထဲမှာအဲလိုပြောထားတာပါ။ဒီမိသားစုတွေတွေ့ကြုံခံစားခဲ့ရတဲ့အကြမ်းဖက်ခံမှုအတိုင်းအတာပမာဏဟာသူငိုတော့ကခံမှန်းထားတာတဲ့အများကြီးပိုပြီးဆိုးရွားတယ်လို့မင်းစရန်ဟီလီကပြောပါတယ်။ဒုက္ခသည်တွေနဲ့တွေ့ဆုံပြီးတဲ့နောက်မှာမြန်မာစစ်တပ်နဲ့အစိုးရဘက်ကအချင်းချင်းပြောထားတဲ့ရိုဟင်ဂျာတွေဟာသူတို့နေအိမ်တွေကိုသူတို့ဘာသာပြန်ပြီးမီးရှို့တာဆိုတဲ့အချက်ကိုသူလက်မခံခဲ့ဘူးဆိုတာမင်းစရန်အီလီကပြန်ထောက်ပြထားတယ်လို့အဲဒီလိုပြောဆိုချက်ဟာလက်တွေ့သူကိုယ်တိုင်ကြားသိမြင်တွေ့ရတာတွေနဲ့ကွာခြားတာကိုလည်းထုတ်ပြန်ချက်မှာအသေးစိတ်ဖော်ပြထားပါတယ်။ဒါအပြင်လေပင်လှီးပြီးအသက်ခံရတာ၊ထိကျင်ရာထိရန်တန့်ပြီးပြစ်ခတ်တာ၊လူတွေကိုအိမ်ထဲမှာကြိုးနဲ့ချီထားပြီးအိမ်တွေကိုမီးရှို့ပစ်တာ၊ကလေးငယ်လေးတွေကိုမီးတဲ့ပစ်ချတာတွေအပြင်လူစုလူဝေးနဲ့မရင်းကျင်တာနဲ့တခြားလိမ်မိုင်းဆန်ရာအာရမပြုကျင်တာစတဲ့ဆိုးရွားတဲ့ဖြစ်ပျက်တွေကိုဆွဆွပြောဆိုချက်တစ်ခုပြီးတစ်ခုမှသူကြားခဲ့ရတယ်လို့ရေးထားပါတယ်။ဒီလိုဆိုးရွားတဲ့လူခွင့်ရေးချုပ်ဖောက်မှုတွေထပ်မဖြစ်အောင်တားဆီးဖို့နဲ့ဖြစ်ခဲ့တယ်လို့ဆိုတဲ့ဆွဆွချက်တွေအပေါ်တီးခြားလွတ်လပ်ပြီးဘယ်မလိုက်တဲ့ပြီးပြည့်စုံတဲ့စုံစမ်းစစ်ဆေးမှုတစ်ခုကိုအမြန်ဆုံးလုပ်ဖို့မြန်မာအစိုးရကိုမစ်စရန်အီလီကတိုက်တွန်းထားပါတယ်။မ မေဇန်အီလီရဲ့ဒီနောက်ဆုံးထုတ်ပြန်ချက်ပါဖော်ပြထားကြတွေနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကတုံ့ပြန်ချက်တော့ထွက်မလာသေးပါဘူး
။ချီလီနိုင်ငံမှာမိုးသက်ထန်စွာရာသွန်းပြီးတဲ့နောက်မှာလူ3ဦးသေဆုံးပြီးအနည်းဆုံး9ဦးပျောက်ဆုံးပါတယ်။နိုင်ငံရဲ့6တဲ့နေရာဒီကာလအတွင်းမိုးသက်သက်ထန်ထန်ရာသွန်းခဲ့တာကြောင့်မြို့တော်ဆန်ဒီယေဂိုအနီးကဒေသတွေမှာမြေရေရှင်ခဲ့ပြီးလူပေါင်း3000လျာတောက်ပိတ်မိနေပါတယ်။
တနင်္ဂနွေနေ့ညက Los Angeles မြို့ Hollywood မှာကျင်းပတဲ့89ကြိမ်မြောက် Oscar ရုပ်ရှင်ထူးခြားဆုံးပေးပွဲမှာ Moonlight ရုပ်ရှင်ကအကောင်းဆုံးဆက်ကားဆုရသွားပါတယ်။ဒါပေမဲ့လည်းဆုရမယ်လို့နာမည်ကြီးနေခဲ့တဲ့ La La Land ဆက်ကားကိုအကောင်းဆုံးဆက်ကားဆုဖြစ်အရင်ဆုံးမှားပြီးကြေညာခဲ့ပြီးမှပြန်ပြင်ပြီးတော့တကယ်တမ်းဆုရတာက Moonlight ဆက်ကားလို့ကြေညာရတာပါ။အဲလိုပြန်ပြင်ပြီးကြေညာတဲ့ချိန် La La Land ဆက်ကားမှာပါဝင်သူတွေဆုယူဖို့တဲ့စင်ပေါ်ကိုတော့မှရောက်နေကြပါပြီ။ဒီမှာပြမှုအတွက်တာဝန်ယူရတဲ့ကုမ္ပဏီကတောင်းပန်ထားပါတယ်ခင်ဗျာ။
နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးတိုက်သူကပြောပြခဲ့ကြတာပါ VOA အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေတိုက်ရိုက်နားဆင်နေပါတယ်အခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်သွားပါမယ်ဗိုလ်ချုပ်ကြီးဟောင်းသူရဥရွှေမန်းဦးဆောင်တဲ့ပြည်ထောင်စုလွှတ်တော်ဥပဒေရေးရာနှင့်အထူးကိစ္စရပ်များလေ့လာသုံးသပ်ရေးကော်မရှင်ဟာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီညွတ်မှုမရှိဘဲဖွဲ့စည်းထားတာမို့ကော်မရှင်ကိုတက်တန်းတိုးတာမလုပ်သင့်ကြောင်းတမတော်သားကိုယ်စားလှယ်တွေကထောက်ပြကြပြီးကော်မရှင်တက်တန်းတိုးတာကိုကန့်ကွက်လိုက်ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ VOA မြန်မာပိုင်းရဲ့သတင်းတောင်မေခါကသတင်းပေးပို့ထားပါတယ
်ဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာသူရဥရွှေမန်းဦးဆောင်နေတဲ့ပြည်ထောင်စုလွှတ်တော်ဥပဒေရေးရနဲ့အထူးကိစ္စရပ်များလေ့လာသုံးသပ်ရေးကော်မရှင်ကိုနောက်ထပ်တက်တန်းတစ်နှစ်တိုးတာမှာတမတော်သားလွှတ်တော်ကိုယ်စားလှယ်တွေဘက်ကကန့်ကွက်ခဲ့ကြတာဖြစ်ပါတယ်ကော်မရှင်ဖွဲ့စည်းပုံလွှတ်တော်မှာဥပဒေပြင်ဆင်ဆောင်ရွက်ကြတဲ့ကတက်မတော်အနေနဲ့လက်မခံတာဖြစ်ပြီးဒီဥပဒေပြင်ဆင်ချက်ကိုဖွဲ့စည်းပုံနဲ့ညီမညီဆန်းစစ်ဖို့ဖွဲ့စည်းပုံအခြေခံဆိုင်ရာခုံရုံးကိုလည်းတိုင်တန်းထားတယ်လို့ဆိုပါတယ
်အထူးကိစ္စလေးလာသုံးလိုက်ကော်မရှင်ကနေပြီးတော့လူလူတွေတွေ့တာတို့ပြောတာတွေဆိုတာတွေဘယ်လိုမှာ NGO တွေနဲ့တွေ့တာပြုတာတွေ NGO နဲ့တွေ့တာပြုတာဒါတွေ့နေရတယ်ဒါတွေဟာကျွန်တော်ပြောရမယ်ဆိုတော့ကျွန်တော်ဥပဒေပြင်ဆင်နေပဲရှိပြီးသားဥပဒေပြင်ဂါနာရှိပြီးသားဒီလိုတော့အမျိုးသားလို့တော့မရှိနေသေးတာကျွန်တော်ဥပဒေပြင်ဆင်လုပ်ငန်းတွေကိုပြည်ပြင်းလုပ်နေကြတယ်။လုပ်နေကြရင်တည်းခုလိုမျိုးထပ်ပြီးတော့လာလုပ်တယ်ဆိုတော့ကျွန်တော်ဥပဒေပြင်းလုပ်ငန်းဖွဲ့တွေရာပဲအရေးသေးမရှိလို့လား။ဒါကြောင့်မို့ပဲကော်မရှင်ကနေပြီးတော့လိုက်လံပြီးတော့မှထိန်းချုပ်ပေးပြီးတော့ဒါကြောင့်ပြင်နေတာအဲ့လိုမျိုးတွေဖြစ်နေတယ်။တော့ဒါကြောင့်မို့ဒီဟာကတော့ကျွန်တော်တို့တကယ်တမ်းဆိုရင်လည်းဖွဲ့စည်းပုံအခြေခံပုံတွေနဲ့လည်းမညီပါဘူး။မညီလို့လည်းညီမညီစစ်စစ်ပေးဖို့ကျွန်တော်ခုံလုံးကိုလည်းတင်ထားပါတယ်။ခုံကလည်းဘာမှအဆုံးဖြတ်လည်းမပေးသေးပါဘူး။ဒီလိုအချိန်မှာဒီလိုတက်တန်းတို့တာကြီးမကောင်းပါဘူး။
တမရော်သားလွတ်တော်ကိုယ်စားလှယ်ဗိုလ်မှူးချုပ်မောင်မောင်ကခုလိုကန့်ကွက်လိုက်တာပါ။ကန့်ကွက်တဲ့တမရော်သားလွတ်တော်ကိုယ်စားလှယ်ဗိုလ်မှူးချုပ်မောင်မောင်ကဒီကန့်ကွက်မှုဟာမိမိတဦးတည်းကန့်ကွက်တာမဟုတ်ပဲတက်ရောက်နေတဲ့တမရော်သားလွတ်တော်ကိုယ်စားလှယ်အားလုံးရဲ့ကိုစားကန့်ကွက်ချင်တာဖြစ်တယ်လို့ကန့်ကွက်မှုနှုံးပမာဏကိုမြင်သာအောင်ပြောဆိုခဲ့ပေမယ့်လွတ်တော်ကမဲခွဲဆုံးဖြတ်ရမှာတော့ကော်မရှင်တက်တန်းတိုးရေးဘက်ကမဲအများနဲ့အနိုင်ရခဲ့ပါတယ်။ပြည်တော်စုလွတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရံများလေ့လာသုံးသပ်ရေးကော်မရှင်ဟာဥပဒေများရုပ်သိမ်းခြင်းပြင်ဆင်ခြင်းအသစ်ပြန်လည်ရေးဆွဲခြင်းစတဲ့ကိစ္စတွေပေါ်မှာသုံးသပ်လှုပ်ဆောင်နေတဲ့ကော်မရှင်တစ်ခုဖြစ်ပြီးတနှစ်သက်တမ်းနဲ့ NLD ပါတီအများစုအနိုင်ရရှိထားတဲ့ဒီလွှတ်တော်အစမှာဖွဲ့စည်းလိုက်တာဖြစ်ပါတယ်သူရဥရွှေမန်းဥဆောင်တဲ့ကော်မရှင်ကိုဖွဲ့စည်းရမှာတော့ပြည်ထောင်စုလွှတ်တော်ဆိုင်ရာဥပဒေကိုပြင်ဆင်သည့်ဥပဒေ2014ခုနှစ်ပြည်ထောင်စုဥပဒေအမှတ်1တို့အရပြဋ္ဌာန်းထားတာဖြစ်လို့အဲ့ဒီပြင်ဆင်ချက်ဥပဒေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီညွတ်ချင်းရှိမရှိဆိုတဲ့အပိုင်းကိုတော့နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးသဘောထားမှတ်ချက်ပေးဖို့တမတော်သားလွှတ်တော်ကိုယ်စားလှယ်အယောက်90ကပြီးခဲ့တဲ့ဖေဖော်ဝါရီ22ရက်နေ့မှာဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကိုလိမ့်မှုပြီးတင်ပြထားတယ်လို့တမရော်သားလွတ်တော်ကိုယ်စားလှယ်ဗိုလ်မှူးချုပ်မောင်မောင်ကပြောပါရယ်ဒီလိုဝေဖန်မှုတွေကြုံနေရတဲ့ကော်မရှင်ဖွဲ့စည်းရေးနဲ့ပတ်သက်ပြီးရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကလွတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်ဥပဒေပညာရှင်တဦးလည်းဖြစ်တဲ့ဦးရဲထွန်းကတော့လက်ရှိတမရော်ကကန့်ကွက်လိုက်တဲ့ပြည်ထောင်စုလွတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာသုံးသပ်ရေးကော်မရှင်ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ကန့်ညီတဲ့အဖွဲ့မဟုတ်ပေမဲ့တိုင်းပြည်လိုအပ်ချက်အရာရှိတဲ့အဖွဲ့တစ်ဖွဲ့လို့သူကအခုလိုသုံးသပ်ပါရယ
်လွတ်တော်ရဲ့အကြံပေးကော်မရှင်ဥပဒေရေးရာအကြံပေးကော်မရှင်ပါညာအဲ့လိုဖွဲ့ဖို့ပါဒီသူ့လွတ်တော်နဲ့အမျိုးသားလွတ်တော်အတွက်ကိုတော့ပေးထားတယ်ဒီတော်စုလွတ်တော်ပေးမနာဘူးကအဲဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေရာဆိုရင်တော့မမီဘူးလို့ပဲသုံးသပ်ပေါ်ပြောတော့ကျွန်တော်အခုဒုတိယအချိန်မှာကြတော့ဒီဟိုတော်ဆန်းစစ်ကြီးကလည်းသိရဲ့ဒီတော့ကိုယ်စားလှယ်ကြီးတော်တော်များများက
တို့ရွှေမန်ဥဆောင်တဲ့ကော်မရှင်တက်တန်းတိုးခြင်းကိုကန့်ကွက်သူတွေရှိတာကြောင့်ဒီကနေ့ကျင်းပတဲ့ပြည်တော်စုလွတ်တော်အတွင်းမှာမဲခွဲဆုံးဖြတ်ခဲ့ရပါတယ်။မဲရည်အတွက်အရာထောက်ခံသူဥယေကကန့်ကွက်သူဥယေထက်တဆလောက်ပိုများနေတာကြောင့်ဒီကော်မရှင်ကနောက်ထပ်တက်တန်းတိုးခွင့်ကိုရရှိခဲ့တာဖြစ်ပါတယ်ရှင
်။ VOA သတင်းတော်မိခဖြစ်ပါတယ်။နောက်ပိုင်းမှာအမေရိကန်သမ္မတ Trump ကသူပြီးထားတဲ့ဂတိအတိုင်းလူဝင်မှုနဲ့ကျန်းမာရေးစောင့်ရှောက်မှုပြောင်းလဲရေးဘာတွေဆက်လုပ်နေတယ်လဲတင်ပြဖို့ရှိပါတယ်။အခုတော့တိုင်းရင်းသားအရေးကိစ္စကြည့်အောင်ပါ။မြန်မာနိုင်ငံမှာတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားဖြစ်ပွားနေတဲ့စီးရေးပြဿနာကိုဖြေရှင်းနိုင်ရေးအတွက်တရုတ်အစိုးရအာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ကောရှန်ဟာညညသောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ခေါင်းဆောင်တွေနဲ့မနေ့ကတွေ့ဆုံပါတယ်။ဒီတွေ့ဆုံမှုအတွင်းလက်ရှိငြိမ်းချမ်းရေးဖြစ်စဉ်မှာတရုတ်ဘက်ကဘယ်လိုကူညီဖို့လိုသလဲဆိုတဲ့အကြောင်းကမ်းလှမ်းဆွေးနွေးခဲ့တယ်လို့ UNFC တာဝန်ရှိသူတွေကပြောပါတယ်။ထိုင်းအခြေစိုက် VOA သတင်းတော်နိုင်ကွန်းအိမ်ကတင်ပြပါမယ်
။ဟုတ်ကဲ့ပါ။ UNFC ကညညတော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ခေါင်းဆောင်တွေနဲ့တရုတ်အစိုးရအာရှရေးရာထူးကိုယ်စားလှယ်မစ္စတာဆုတ်ကောရှန်တို့ဟာထိုင်းနိုင်ငံချင်းမာမြို့မှာမနေ့ကပရမဆုံးအကြိမ်တွေ့ဆုံဆွေးနွေးခဲ့ကြတာပါ။ဒီတွေ့ဆုံမှုအခြေအနေနဲ့ပတ်သက်လို့ UNSC တွဲဖက်တွင်မှုဦးထွန်းစော်ကအခုလိုပြောပါတယ
်။ဒီကငင်းချင်းဖြစ်စဉ်နဲ့ပတ်သက်လို့တာယုံပြစုံကြည့်ဖြစ်ပါတယ်။ဒီဘက်ကတော့ဒီအင်းကြီးချင်းနိုင်ငံတစ်ခုလက်တည်းနေသက်ချင်းနဲ့ဒီစနေတဲ့နိုင်ငံတစ်ခုအနေနဲ့ပေါ့လေ။ဒီကဒီတိုင်းပြည်မှာမငင်းချင်းဖြစ်နေတာဘယ်လိုမလို့လောက်ပေါ့နော်။နောက်ပြီးတော့ဖြစ်နေတဲ့ကျွန်တော်တို့ပဋိပက္ခကလည်းပဲလက်နက်ကင်ပဋိပက္ခအနေနဲ့ဖြစ်ရှင်းပြီးတော့အဖြစ်မဟုတ်ဘူးပေါ့လေနော်။ငင်းချင်းနဲ့ဖြစ်ရှင်းလို့ရတယ်သူတို့ရဲ့သဘောထားရှိတယ်။ကျွန်တော်တို့ကလည်းပဲငင်းချင်းဆိုတာအနေနဲ့ဖြစ်ချလို့ရတဲ့သဘောထားရှိတယ်ဆိုတဲ့အကြောင်းကိုသူကပြောကြတယ်။တတိကတော့မြန်မာတက်မတော်ဘက်ကကျွန်တော်တို့နော်ဒီကြေကြေနဲ့ဖြည့်ရှင်းပြီးမိနာကိုကျွန်တော်တို့လိုတယ်ဒီပုံမှာလည်းပဲအတက်နိုင်ဆုံးပြပြကိုပြပြပြီးကျွန်တော်တို့ဘက်ကလည်းလူလာတဲ့အကြောင်းကိုအတူကိုတော့ကျွန်တော်တို့ထိခိုက်ပါတယ
်လက်ရှိမြန်မာနိုင်ငံသွေးမှာဖြစ်ပွားနေစဲတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာဆိုရတက်မတော်တို့လက်နက်ကိုင်ပြည်ပခအရေးပြည်လည်မှုရရှိဖို့တရုတ်ဆိုရအနေနဲ့လူလာကြောင်းတရုတ်ဆိုရအာရှရေးရာထူးကိုယ်စားလှယ်မစ္စတာဆုတ်ကောရှန်ကနေပြောဆိုခဲ့တယ်လို့ဦးထွန်းစော်ကခုလိုဆက်ပြောပါတယ
်ဒီကနေပြီးတော့မှအကြဝင်ပြီးမှနော်ဒီကျွန်တော်တို့ဒီနိုင်ငံပြည်ပြည်အရင်နဲ့ပြည်လို့ရတယ်ပေါ့နော်။အခက်ရဲ့ဖိတ်ခေါ်ချက်ပေါ်မှာဒီနေ့နဲ့ပေါ့ဆောင်ရွက်ပြည်လို့ရတယ်ဆိုတဲ့သဘောထားတော့ရှိပါတယ်။ကျွန်တော်တို့ SGA စာချုပ်ဒီကနေ့လုပ်ကြတဲ့ကနေကျွန်တော်တို့ဆွေးနွေးနေနိုင်တဲ့ဖြစ်ချင်းမှာကျုပ်ပြည်သူ့သမ္မတနိုင်ငံရဲ့သူကိုယ်စားလှယ်ရောနောက်ပြီးတော့သမ္မတရဲ့ဆွေးနွေးပြည်မှုကြီးရဲ့သူကိုယ်စားလှယ်ရောအလောက်ချောင်းလေးလာသူအနေနဲ့ပေါ့တက်ကြရှိပါတယ်။ဒီနေ့ထားအောင်မှသူလည်းဆက်လက်ပြီးတော့မှပေါ့တက်တက်နေတဲ့အနေအထားရှိတယ်
မြန်မာဆိုရနဲ့လက်ရှိမှာ NCA ပြည်ကြလက်မှတ်ရေးထိုးရေးမှာတိုင်းဒေသလက်နက်ကိုင်ဖွဲ့ရှစ်ဖွဲ့သာပါဝင်နိုင်ခဲ့ပြီးဂျန်တဲ့ဖွဲ့တွေအနေနဲ့လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူး။ဒါအပြင်ပြီးခဲ့တဲ့ရက်ပိုင်းတုန်းက UWSA ဝန်ပြည်သွေးစည်းညွှန်ရေးတပ်မတော်ဌာနချုပ်ပန်ဆန်းမှကျင်းပခဲ့တဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့အစည်းအဝေးတွေမှာ NCA စာချုပ်မှာလက်မှတ်ရေးထိုးတဲ့လမ်းကြောင်းကိုမရွေးချယ်ပဲနိုင်ငံရေးလမ်းကြောင်းသစ်ရှာဖွေဖို့အပါအဝင်အချက်ကိုချက်ကိုသဘောတူဆုံးဖြတ်ခဲ့ကြပါတယ်။ပန်ဆန်းစည်းအဝေးဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့တရုတ်ဆိုရအာရှရေးရာထူးကူစလဲကလည်းမေးမြန်းခဲ့ရမှာအစီဝေးတက်ရောက်သူတွေနေရက်ကိုပြန်မရောက်သေးတဲ့အတွက်အခြေအနေတိကျပြောကြားနိုင်ခြင်းမရှိသေးဘူးလို့ဦးထွန်းစော်ကပြောပါရယ်။တရုတ်ဆိုရအာရှရေးရာထူးကူစလင်နဲ့မနေ့ကတွေ့ဆုံမှုမှာမွန်မြစ်ပါတီကဒုတိယဥက္ကဋ္ဌနိုင်ဟန်တာ KIO ကချင်လွတ်လပ်ရေးဖွဲ့ကဗိုလ်ချုပ်ကွန်မော် KMPP ကရင်နေမျိုးရာတိုးတက်ရေးပါတီဒုဥက္ကဋ္ဌခူးရယ်တို့တက်ရောက်ခဲ့ပါရယ်။ NCA လက်မှတ်မရေးထိုးနိုင်သေးတဲ့ UNSC နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်ဖွဲ့ TBN နဲ့မြန်မာငြိမ်းချမ်းရေးကော်မရှင်ဖွဲ့တို့ဟာလာမယ့်မလ3ရက်နေ့မှာတွေ့ဆုံဆွေးနွေးသွားဖို့လည်းရှိနေပါရယ်။ဒီတွေ့ဆုံဆွေးနွေးပွဲမှာတရုတ်အစိုးရအာရှရေးရာထူးကူစလဲပါဝင်ကုလသမဂ္ဂကအသီးသက်တွေပါဝင်ဖို့ UNSC ဘက်ကနေဖိတ်ကြားထားတယ်လို့ပြောပါတယ်နိုင်ငံတော်အမေရိကန်ပုတ်ကူတောင်ဆန်းစုကြည်ဦးဆောင်ပြီးတော့ငင်းချိုင်းရေးလုပ်ငန်းစဉ်ကိုဖော်ဆောင်နေတဲ့တချိန်တည်းမှာပဲရှမ်းပြည်နယ်ကချင်ပြည်နယ်ကရင်ပြည်နယ်ရခိုင်ပြည်နယ်ဘက်မှာမြန်မာတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားမှာတိုက်ပွဲဖြစ်ပွားနေစဲလဲဖြစ်ပါတယ်ဒီလိုဖြစ်ပွားနေစဲတိုက်ပွဲတွေနဲ့တပ်မတော်ကလည်းထိုးစစ်ဆင်နေမှုဟာငင်းချမ်းရေးဖော်ဆောင်ရေးမှာအဟန့်အဖြစ်နေတယ်လို့လည်းတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကရှုမြင်နေကြပါတယ်ခင်ဗျာ
နိုင်ကိုရင်သတင်းပေးပို့ခဲ့တာပါအခုတခါတော့လက်ဘရောင်းတောင်ဘက်ကအခြေအနေတင်ပြကြပါတယ်ဒေသခံတွေရဲ့ကန့်ကွက်မှုကြုံနေရစဲလက်ဘရောင်းတောင်ကျင်းဒီစီမံကိန်းကထွက်လာတဲ့ကျင်းဒီတွေတယ်လာတဲ့ကားတွေကိုဒေသခံတွေတားဆီးခဲ့ပြီးနောက်စကိုင်းတိုင်းဝန်ကြီးချုပ်နဲ့သူ့အစိုးရအဖွဲ့ဝင်တာဝန်ရှိသူတွေဟာဒေသခံတွေနဲ့တွေ့ဆုံပြီးတီးနှံရော်ကြီးပေးဖို့၅ရက်အတွင်းတောင်းဆိုပေးမယ်လို့ပြောဆိုခဲ့တာပါဒေသခံတွေကတော့မြန်မာဝမ်ပေါင်ကုမ္ပဏီဘက်ကရှင်းလင်းတဲ့အဖြေကိုမရသေးတာကြောင့်ကျင်းညီကားနှစ်စင်းကိုမလွတ်ပေးသေးပဲဆက်ပြီးတားဆီးထားစေဖြစ်ပါတယ်ဒီအခြေအနေကိုတော့မအေးမာကသတင်းပေးပို့ထားပါတယ်
စကိုင်းတိုင်းစနင်းကြီးမြို့နယ်တဲကလဗရောင်းတောင်ကျင်းဒီစီမံကိန်းရဲ့ကျင်းဒီကားတွေလုပ်ငန်းခွင်သုံးကားတွေကြောက်တဲ့ဆောင်တဲ့ကားတွေကိုဖေဖော်ဝါရီလ22ရက်နေ့ကလေးကဒေသခံတွေကတားဆီးထားပြီးဖောက်ခွာခွင့်မပေးတာကြောင့်တင်းမာမှုတွေဖြစ်ရကနေအစိုးရပိုင်းတာဝန်ရှိသူတွေကလာရောက်ညှိနှိုင်းပေးခဲ့ရတဲ့အတိတင်းမာခဲ့တာပါစနေနေ့ကတော့ဒေသခံတွေကိုစကိုင်းတိုင်းဝန်ကြီးချုပ်နဲ့အတူအစိုးရအဖွဲ့ဝင်တွေကတွေ့ဆုံခဲ့ပြီးတဲ့နောက်မှာတော့မြေယာနှင်နာချင်းမယူထားတဲ့ဒေသခံတွေကပြီးနိုင်ရောကြီးပေးဖို့တောင်းဆိုခဲ့ရမှာ9ရက်အတွင်းရရှိဖို့အတွက်ဖြည့်ရှင်းပေးမယ်ဆိုပြီးစကိုင်းတိုင်းဝန်ကြီးချုပ်ကပြောဆိုခဲ့ကြောင်းဆွေးနွေးပွဲမှာပါဝင်တဲ့ဒေသခံတောင်သူဒေါ်ဆန်းနှွဲကပြောပါတယ
်မလိုလားအပ်တဲ့ပြဿနာတွေကိုကျွန်တော်ချက်ပါဖို့လဲစိုးရိမ်နေအဲ့ကြတော့အနေရည်ရဲ့ပုံရိပ်ကိုလည်းမကြဆင်းအောင်လို့ပြီးနိုင်မျက်နာချင်းကိုဝန်ကြီးချုပ်အနေနဲ့အများဆုံးဖြည့်ရှင်းပေးပါလို့တောင်းဆိုတဲ့အခါကျတော့မောင်မောင်ကုမ္ပဏီကခင်ဗျားတို့ကိုပြည်သူ့ဝက်ပေးထားတဲ့သူရင်တော့ဒီ9ရက်အတွင်းကိုမောင်မောင်ကုမ္ပဏီနဲ့ဆွေးနွေးပြီးတော့သူတို့ကလိုက်ရောမယ်ဆိုရင်တော့အများဆုံးလောက်ကင်ပေးမယ်ပေါ့ရှင်အကယ်၍သူတို့ကမှရင်းဆန်တယ်ဆိုလို့ရှိရင်ဒီတော်သူအစိုးရကိုတင်ပြအောင်ပါဆိုတော့သူတို့ရဲ့အတန်တက်ချက်ကိုမပေးနိုင်ဘူးလို့ကျွန်မတို့ကဝန်ကြီးချုပ်ကပြောပါတယ်ရှင
်မြန်မာဝန်ပေါင်းကုမ္ပဏီဘက်ကရေယာနှင်နာကြီးကိုပေးခဲ့ပေမဲ့ဒေသခံတွေကဘာကြောင့်မယူခဲ့တယ်လဲဆိုတာတွေကိုလည်းအစိုးရတာဝန်ရှိသူတွေကဆွေးနွေးပွဲမှာမေးမြန်းခဲ့တယ်လို့ဆိုပါတယ
်လေဗရောင်းတောင်ကျင်းဒီစီမံကိန်းကဒေါ်အောင်ဆန်းစုကြည်စုံစမ်းစစ်ဆေးရေးကော်မရှင်စီရင်ခံစာအကြံပြုချက်အတိုင်းကိုလှုပ်ဆောင်ခြင်းမရှိသည့်အတွက်ကျမတို့ကအခုကြံလူစုကဒီမြေယာရိုကြီးကိုလုံးဝမှမထုတ်တာနံပါတ်၁ဆိုလို့ရှိလို့ရှိရင်မြေဧကအစားတို့မြေဧက1900ပေါ်ဆောင်ပေးရမှာဆိုတာလေဒီနေ့အချိန်ထိပေါ်ဆောင်မပေးဘဲနဲ့ဒီစီမံကိန်းကြီးကလက်လက်စပယ်လုပ်ပြီးတော့လဲပတ်နေတာမို့ကျမတို့ကဒီစီမံကိန်းကိုမထုတ်ခွင့်နဲ့မြေယာရိုကြီးမထုတ်ခွင့်နဲ့နေတာပါ
လေဗရောင်းတောင်ကျင်းဒီစီမံကိန်းနဲ့ပတ်သက်လို့ဒေသခံတွေနဲ့ကုမ္ပဏီကြားမှာ2011ခုနှစ်လောက်ကတည်းကနေစပြီးတင်းမာမှုတွေဖြစ်လာခဲ့တာပါဒီအတွက်လေဗရောင်းတောင်ကျင်းဒီစီမံကိန်းအနီးကကြေးရွာတွေကိုပုံမှန်144ထုတ်ပြန်ထားခဲ့ပါတယ်ရှင်းအောင်သာသနိကအဆောက်အဦဖြစ်တဲ့ဒေဒီသိန်းကိုဖြိုဖျက်ပြီးလုပ်မဲ့စီမံကိန်းနဲ့ပတ်သက်လို့တာငါအများစုပါဝင်တဲ့တပိတ်စခန်းတွေဖွင့်ပြီးဆန္ဒပြခဲ့တာကြောင့်2012ခုနှစ်ထဲမှာနှိမ်နှင်းခံခဲ့ရပါတယ်။အဲဒီကာလမှာတာငါအပား100လောက်ဟာနှိမ်နှင်းမှုတွေအတွင်းမီးလောင်ဒဏ်ရာတွေရခဲ့တာပါ။ဒီအတွက်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးကော်မရှင်ဖွဲ့စစ်ဆေးခဲ့ပြီးအစီရင်ခံစာတစ်စောင်ထွက်ပေါ်ခဲ့ပါတယ်။ဖေဖော်ဝါရီလ10ရက်နေ့ကထုတ်ပြန်ခဲ့တဲ့ Amnesty International နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးကထုတ်ပြန်ခဲ့တဲ့ဒုက္ခတောင်နှံ့လို့အမိပေးထားတဲ့အစီရင်ခံစာမှာတော့လက်ဘရောင်းတောင်ကျင်းဒီစီမံကိန်းကြောင့်ထောင်နဲ့ချီရှိတဲ့မိသားစုဝင်တွေဟာဒီစီမံကိန်းတိုးချဲ့မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းရတာ၊လေယာဉ်မြေဆုံးရှုံးရတာတွေနဲ့လူအခွင့်အရေးချိုးဖောက်ခံရမှုတွေရှိနေတယ်ဆိုပြီးဖော်ပြထားတာပါ။ဒီအတွက်လက်ဘရောင်းတောင်ကျင်းဒီတပ်ထုရင်တူးဖော်ရေးလုပ်ငန်းတွေကိုချက်ချင်းရပ်ဆိုင်ပစ်ဖို့အတွက်လူအခွင့်အရေးအဖွဲ့ကြီးကမြန်မာအာဏာပိုင်တွေကိုတောင်းဆိုထားပါတယ်ရှင်။
ပါတော်ရှင်များရှင်အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှေ့နေကြီးဥကိုနီကိုလောက်ကျန်တက်ဖြတ်တာဟာအစွန်းရောက်မျိုးချစ်စိတ်ကြောင့်ဖြစ်တယ်လို့ပြည်ထရေးဝန်ကြီးကပြောပါတယ်လူငယ်ပီပီပုပ်ကိုရေမကျေနပ်ချက်ကနေတက်ခဲ့တဲ့ဆိုတဲ့အထောက်ထားအစလေးရနေတယ်လို့ပြောလို့ရတဲ့အကြောင်းရဲချုပ်စောဝင်းကလည်းပြောပါတယ်ဒီလိုပြောဆိုချက်တွေပေါ် VOA သောတာရှင်တွေကဘယ်လိုမြင်ကြပါသလဲဖေဖော်ဝါရီလ25ရက်စနေနေ့ကလုတ်တဲ့ပြည်ထရေးဌာနရဲ့သတင်းစာရှင်းလင်းပွဲအပေါ်ခြေခံပြီးအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားလို့ရပါတယ်။ကိုဆွေးနွေးခြင်းတာကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က0923923555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့တောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါရရှင
်မနေ့ပြန်အင်ကာည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြမယ်တောတာရှင်တွေတယ်လီဖုန်းနံပါတ်ပေးပို့ကြပါအောင်ခင်ဗျာအခုတော့အမေရိကန်နိုင်ငံကြီးအခြေအနေကြည့်ရအောင်ပါသမ္မတသက်တမ်းပထမလအတွင်းမှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့လူဝင်မှုကြီးကြပ်ရေးနဲ့ကျန်းမာရေးဆောင်ရှောက်မှုဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးကတိပေးထားတဲ့အတိုင်းအပြောင်းအလဲတွေလုပ်ဖို့ဆောင်ရွက်နေပါတယ်ဒီလိုဆောင်ရွက်ရမှာတော့ဒီအင်ဗျူရိုနဲ့လွှတ်တော်အနေနဲ့ဘယ်လိုချင်းကဆောင်ရွက်တင်တယ်လဲဆိုတဲ့အမြင်တွေကိုတနင်္ဂနွေနေ့တုန်းကဆွေးနွေးခဲ့ပါတယ်။ Elizabeth Chanoff ရဲ့သတင်းလွှာကိုကိုအောင်ကပြောပြမှာဖြစ်ပါတယ်။
နိုင်ငံတော်ကမြို့တွေမှာဘလို့အခက်အခဲတွေရင်ဆိုင်နေရလဲဆိုတာနဲ့ပတ်သက်ပြီးပြည်နယ်အုပ်ချုပ်ရေးမှူးတွေနဲ့သမ္မတ Trump အစိုးရအဖွဲ့ဝါရှင်တန်မှာတွေ့ဆုံဆွေးနွေးနေကြပါတယ်။အဲ့ဒီမှာရှုပ်ထွေးပြီးတော့ကင်တွေရခက်ခဲတယ်လို့ပါတီကြီးနေရာလုံးကရှုမြင်ကြတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာကိစ္စရပ်လဲပါဝင်ပါတယ်။ယူတာပြည်နယ်အုပ်ချုပ်ရေးမှူး Gary Harbert က
It's not just a matter of building fences.
နေဆက်လုံခြုံရေးအတွက်ခြံစည်းရိုးကာတာဒရိုင်းဆောက်တာတွေမဟုတ်ပါဘူး။ကျွန်တော်အမြင်အရဆိုရင်နေဆက်ဖြတ်တဲ့ကိတွေမှာလူတွေဘလို့အဝင်ထွက်လို့လဲဘလို့လာလေကြလဲနေထိုင်ကြလဲဆိုတာနဲ့အလုပ်လုပ်ခွင့်ဗီဇာယူဖို့စတာတွေကိုလည်းစနစ်တကျစစ်ဆေးရမှာပါ
။ Virginia ပြည်နယ်အုပ်ချုပ်ရေးမှူး Terry McAuliffe ကတော့
We all want to keep our community safe.
ကျွန်တော်တို့လူမှုအတိုင်းအဝိုင်းဘေးရန်ကင်းဖို့လိုလားပေမဲ့လုံထုံးလုံနည်းနဲ့ပြည်သူခွင့်ရေးကိုတော့ချိုးဖောက်လို့မရပါဘူး။အဲ့လိုလုပ်မယ်ဆိုရင်အကုန်လုံးကဥပဒေတန်းကြင့်ကြံနေထိုင်ကြတော့မှမဟုတ်ပဲနဲ့သက်ဆိုင်ရာအာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်တာမျိုးလုပ်မှမဟုတ်တော့တဲ့ပြင်ယင်းနှိမ့်နှံတာမျိုးမလုပ်တော့မှကြောင့်စစ်ပွဲအပေါ်မှာထိခိုက်မှာကိုစိုးရိမ်ပါတယ
်။ Obama ကျမ်းမာရေးဆော့ရှော့မှုအစီအစဉ်ကိုအစားထိုးပြောင်းလဲတဲ့အခါမှာကုန်ကျစရိတ်ပိုကြီးလာတာမျိုးဖြစ်မှာကိုတော့တချို့ပြည်နယ်အုပ်ချုပ်ရေးမှူးတွေကမလိုလားပါဘူး။ Arkansas ပြည်နယ်အုပ်ချုပ်ရေးမှူး Asa Hutchinson က
ပြည်နယ်အုပ်ချုပ်ရေးမှူးတွေနေနယ်ကတော့လူနာတွေအတွက်အကောင်းဆုံးကျန်းမာရေးဆောင်ရွက်မှုပေးနိုင်တဲ့အစီအစဉ်မျိုးရှိနေဖို့ပါ
။ရွေးကောက်ပွဲမဲဆွယ်စည်းရုံးစဉ်ကာလကပေးထားတဲ့ဂရီတွေကိုအကောင့်တွေပေါ်မှာဖြစ်တယ်ဆိုပြီးသမ္မတ Trump ကတော့ပြောပါရ
ယ်
။အများစုသိထားကြတဲ့အတိုင်း Obama ကျန်းမာရေးဆောင်ရွက်မှုအစီအစဉ်ဟာရှုပ်ထွေးလာတဲ့အတွက်ကျွန်တော်တို့ဒါကိုဖယ်ရှားပြီးအစားထိုးသွားမှာပါ။
အစည်းအဝေးတွေကိုလက်တွေ့ကျင့်သုံးပြီးအကောင်းဆုံးတွေကိုရွေးချယ်သွားနိုင်ကြောင်းပြောကြားသူကတော့ပြည်내အုပ်ချုပ်ရေးမှူးများအသင်းအမှုဆောင်အရာရှိချုပ် Scott Patterson မှာ
With 50 states, 5 territories in the
ပြည်내50ဒေသကြီး5ခုနဲ့ DC စတဲ့နေရာတွေမှာအစည်းအဝေးတွေဟာတကယ်အလုပ်ဖြစ်မဖြစ်စမ်းသပ်နိုင်ပါတယ်။အဲဒီနောက်မှာတော့ပြည်내တစ်ခုနဲ့တစ်ခုရလဒ်တွေကိုညှိနှိုင်းပြီးဘလို့ပိုကောင်းတဲ့ကျန်းမာရေးစောင့်ရှောက်တဲ့အစည်းအဝေးမျိုးပေးသွားမလဲဆိုတာပါ။
ဒီကနေ့တနင်္လာနေ့မှာတော့သမရလွတ်တော်ခေါင်းဆောင်တွေနဲ့ပြည်내အုပ်ချုပ်ရေးမှူးတွေတွေ့ဆုံပြီးမူဝါဒသစ်တွေဘယ်လိုကောင်တဲ့ဖော်သွားမလဲဆိုတာတွေကိုဆွေးနွေးသွားမှာပါခင်ဗျာ
။ကိုအောင်ပြောပြခဲ့တာပါခင်ဗျာ။အခုကျွန်တော်တို့ထုတ်လွှင့်နေတဲ့ VOA ရဲ့ Radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7ဂျိုဒူးကနေဖမ်းယူရှုစားနေပါတယ်။အခုတော့နိုင်ငံကသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်တင်ကပြောပြမှာဖြစ်ပါတယ်။
ဒင်္ဂလာဒေ့ရှ်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကနေထွက်ပြေးသွားကြတာလို့ဆိုတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေစီကနေကြားခဲ့ရတာတွေဟာသူမျောလင့်ထားတာတည်းပိုပြီးဆိုးရွားနေတာကြောင့်ဝမ်းနည်းရတဲ့အကြောင်းမြန်မာနိုင်ငံလူ့ခွင့်ရေးကျင့်နေဆိုင်ရာကုလသမဂ္ဂဒုက္ခသည်ရန်ဟီလီကပြောလိုက်ပါတယ်။ဒင်္ဂလာဒေ့ရှ်နိုင်ငံခေါက်ဆက်ဘဇားဒေသအပါအဝင်ဒုက္ခသည်စခန်းတွေကိုဖေဖော်ဝါရီလ20ရက်နေ့ကနေ23ရက်နေ့ထိမစ်ရန်ဟီလီတောက်ခဲ့ပြီးတဲ့နောက်ဖေဖော်ဝါရီလ24ရက်နေ့ထုတ်ပြန်ချက်ထဲမှာအဲ့လိုပြောထားတာပါ။ဒီမိသားစုတွေတွေ့ကြုံခံစားခဲ့ရတဲ့အကြမ်းဖက်ခံရမှုအတိုင်းအတာပမာဏဟာသူငိုတော့ကခံမှန်းထားတာတဲ့အများကြီးပူပြီးဆိုးရွားတယ်လို့မစ်ရန်ဟီလီကပြောပါတယ်။အင်ဒိုနီးရှားနိုင်ငံဘန်ဒေါင်မြို့ကအစိုးရဆောက်ဦးတစ်ခုမှာလက်လုပ်ဘုံတလုံးပေါက်ကွဲပြီးတဲ့နောက်အကြမ်းဖက်ဝါဒီလိုတန်ရရှိသူတို့ကိုအင်ဒိုနီးရှားရဲတပ်ဖွဲ့ကပြစ်တက်လိုက်ပါတယ်။လျှက်စစ်ပေါင်းအုံနဲ့လှုပ်ထားတဲ့ပေါက်ကွဲပစ္စည်းဟာအစိုးရဦးနာကကွက်လက်ထဲမှာဒီကနေ့ပေါက်ကွဲတာကနေထိခိုက်ဒဏ်ရာရတာတော့မရှိဘူးလို့အနောက်ဂျာဗာပြည်နယ်ရဲချုပ်အန်တွန်ချယ်လီယန်ကပြောပါတယ်။မြောက်ကိုရီးယားလူမျိုးရေးဆိုင်ရာအကြီးအကဲတာဝန်ရှိသူ၅ဦးဟာတရင်မှတွေပြီးတဲ့အတွက်ကောင်းဆောင်ခင်ဂျုံအုံးကဒေါသထွက်တာကြောင့်သူတို့ကိုလေရင်ပြစ်တဲ့နဲ့ပြစ်ပြီးအဆုံးစီရင်လိုက်တယ်လို့တောင်ကိုရီးယားထောက်လိုင်းအဖွဲ့ကဒီကနေ့ပြောပါတယ်။တောင်ကိုရီးယားသမ္မတဖာကွန်နေကိုရဲယူနိုင်ရေးဆောင်ရွက်ချက်ကဒီကနေ့တနင်္လာနေ့မှာနောက်ဆုံးလုပ်ငန်းစဉ်ရောက်လာပြီဖြစ်ပြီးအခြေခံဥပဒေခွင်ရုံးကအပြီးသက်ကြားနာမှုကိုဒီကနေ့လုပ်ခဲ့ပြီးတော့ယာယီသမ္မတနဲ့ဝန်ကြီးချုပ်ဝမ်ဂျိုအန်ကလည်းသမ္မတရဲ့အခရီးလိုက်စားမှုရှုတ်တော်ဖို့နဲ့ပတ်သက်ပြီးလွတ်လပ်တဲ့ကောင်စီရဲ့စုံစမ်းစစ်ဆေးမှုတွေကိုထပ်လုပ်ဖို့ပယ်ချထားပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာသတင်းချင်းညုတ်ကိုကိုကျော်ကျော်သိန်းပြောပြသွားတာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ် VOA အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 AM နဲ့ 8:00 AM အထိလိုင်းနိုမီတာ 16.25 MHz ကနေတင်ဆက်ခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီအကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.